ဒီနေ့တနင်္လာနေ့ကစပြီးစင်မြင့်အစ်အောင်ယာယီဗီဇာနဲ့ဩစတြေးလျမှာနေထိုင်ကြတဲ့ဒုက္ခသည်တွေဟာအများအားနေထိုင်ခွင့်ကိုရရှိကြတော့မှာဖြစ်ပါတယ်2013ခုနှစ်မတိုင်ခင်ကဩစတြေးလျနိုင်ငံကိုရောက်ရှိလာကြတဲ့လူပေါင်း19,000လောက်ဟာဒီအပြောင်းလဲရဲ့အကျိုးကိုခံစားကြရမှာဖြစ်ပါတယ်ဒုက္ခသည်တွေတောင်မတင်ရေမကျဘဝမှာနေရတာဟာအတိတ်ပဲမရှိပါဘူးလို့လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂတ်စ်ကတနင်္လာနေ့မှာပြောပါတယ်အဲ့ဒီသူတွေရရှိမဲ့ဗီဇာအသစ်ဟာအမြဲတမ်းနေထိုင်ခွင့်ရရှိသူတွေရဲ့အခွင့်အရေးအတိုင်းတက်တာချောင်ချီရေးခံစားခွင့်နဲ့အစ်မြင့်ပညာရေးကိုတည်ငြိမ်ခွင့်လည်းရရှိကြမှာဖြစ်ပါတယ်။သူတို့ဟာဩစတြေးလျနိုင်ငံသားအဖြစ်ရှောက်ထားနိုင်ပြီးသူတို့ရဲ့အမျိုးတွေကိုလည်းဩစတြေးလျနိုင်ငံကိုလာဖို့ကမခတပြုရှောက်ထားနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။